ချင်းပြည်နယ်ပလဝမြို့နယ်မှာတပ်မတော်နဲ့ဖြစ်တဲ့တိုက်ပွဲအတွင်းဖမ်းဆီးခဲ့သူတွေနဲ့ကလဒန်စီမံကိန်းလုပ်ငန်းဝင်ကနေဖမ်းဆီးခဲ့တဲ့ဝန်ထမ်းတွေကိုပြန်လွှတ်ပေးသွားမှာဖြစ်တဲ့အကြောင်းအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြောပါတယ်။သက်ဆိုင်ရာမိသားစုဝင်တွေကတော့အဖမ်းခံထားရတာ၄လလောက်ကြာနေပြီဖြစ်လို့စိုးရိမ်နေကြတာပါ။စီးရဲတင်းမာမှုတွေကြောင့်ချင်းပြည်နယ်အတွင်းအရက်သားတွေနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမှာအခက်ကြုံနေရတဲ့အခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလဝမြို့နယ်တွင်အေအေရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးထားတဲ့အင်ဂျင်နီယာ၄ဦးနဲ့စစ်ထူးဆန်ကုမ္ပဏီဝန်ထမ်း၆ဦးကိုပြန်လွှတ်ပေးဖို့အေအေဌာနချုပ်ကအမိတ်ပေးစာပြီးပြင်မဲ့နေပြည်တော်လုံခြုံရေးရှင်တွေကပြန်လွှတ်ဖို့ကြံ့ကြံ့နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ကျွန်တော်တို့ကဒီသူတို့ဖတ်ပေးဖို့အတွက်ဟိုအောက်ခြေတပ်ဖွဲ့တွေကိုပြောပြီးဒါပေမဲ့လို့ဟိုမှာဒီဒီမှာစစ်တပ်ဖက်ကထိုးစစ်အရှင်ဟိုကပြင်းလာတဲ့ခါကြတော့အဲ့ဒီမှာဒီကျွန်တော်တို့ကလှည့်ပေးဖို့အတွက်ဒါလုံခြုံရေးအခြေအနေမကောင်းဘူးဖြစ်တယ်ဒီတိုင်းလှည့်ပေးလိုက်ရင်လည်းတခုဖြစ်သွားလို့ရှိရင်ကျွန်တော်တို့မှာအဖြစ်မဖြစ်ဘူးသူတို့အတွက်ဒီလုံရေးစိုးရင်ရတဲ့ပေကြောင့်မို့လို့ကျွန်တော်တို့ကဟိုတန်တန်မတ်လ9ရက်နေ့တုန်းကအဲ့ဒီဒီဒီမှာစစ်တပ်ရဲ့ဒီဟာစခန်းကိုကျွန်တော်တို့တက်ပြီးတော့တင်းတဲ့အချိန်မှာဖမ်းမိတဲ့ဥစ္စာကြီးကစစ်တရားမှနေပြီးတော့9ယောက်လှည့်ပေးပြီးတော့4ယောက်ကျန်သေးတာပေါ့နော်သူတို့ကတို့ဒီအင်ဂျင်နီယာဌာနကလူတွေလည်းပြောတယ်။နောက်တစ်ခုရှိတာကသုတ္တဆန်ကုမ္ပဏီနဲ့ပတ်သက်တဲ့လူတွေပေါ့။အဲ့ဒီမှာသူတို့6ယောက်သူတို့အကုန်လုံးပေါင်းရင်အဲ့မှာ12ယောက်လို့အကြံပြုလို့ပြောလို့ရတာလေ
။ပြီးခဲ့တဲ့မလ9ရက်နေ့ကပလဝမြို့နယ်ပြည်ချောင်းဒေသတပ်မတော်ပြူဟာကုန်းကိုအေအေတပ်ဖွဲ့ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြီးစခန်းသင်းလူတွေကိုဖမ်းဆီးသွားခဲ့တယ်လို့မလ30ရက်မှာလဲပလဝမြို့နယ်တွင်ကင်းလောင်းရွာမှာလမ်းလုံငန်းဆောင်ရွက်နေတဲ့သုတ္တဆန်ကုမ္ပဏီဝန်ထမ်းလမ်းဖောက်လို့တမစီဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အေအေတက်ကဖမ်းဆီးထားတဲ့လမ်းဖောက်လူကမာရှိဦးထံမှာချင်းလူမျိုးနူးပါဝင်နေပြီးလက်ရှိပြန်မလို့သေးတာကြောင့်မိသားစုဝင်တွေစိုးရိမ်နေတယ်လို့ချင်းလူခွေးရေးဖွဲ့ကဒါရိုက်တာကိုသေးတာကပြောပါတယ
်။ကလကန်ပရိုဂျက်လုပ်လို့တဲ့လူအခုသူတို့ကစိတ်တိတ်နေဆဲပါသူတို့ပြန်မလို့တည်ပြီးတော့သူတို့အရင်ဆုံးရင်သူတို့မိသားစုဝင်တွေလည်းပဲနော်
စုထူးဆန်ကုမ္ပဏီဟာမြန်မာအိန္ဒိယနိုင်ငံပူးပေါင်းပြီးကလကန်မြစ်ဘက်ဆုံဖူးပြူးကြီးစီမံကိန်းထက်ကတစ်ခုအပါအဝင်ဖြစ်တဲ့ချင်းပြည်နယ်ပလဝမြို့နယ်မီဇိုရန်ပြည်နယ်အိန္ဒိယဆက်သွယ်ရေးကာလန်ဖားလုပ်နေတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။ပလဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားဖြစ်ပွားနေတဲ့စီမျိုးပတိပကဟာနယ်မြေဒေသဖုံးပြမှုလှုပ်ဆောင်ရေးတွေအနှောက်အယှက်ဖြစ်နေတယ်လို့ချင်းပြည်နယ်ဆိုရအဖွဲ့ဝင်ဝန်ကြီးဦးမန်ထင်းတာကပြောပါတယ်။
လုံငန်းတော့တော်တော်လေးဟိုနှုတ်ချက်ဖြစ်ပါတယ်ဖွံ့ဖြိုးလုပ်ငန်းပေါ့နော်လမ်းလုပ်ငန်းအဆောက်အဦကိစ္စဘာညာတွေကတော့တော်တော်လေးဟိုလောက်ရဖြစ်တဲ့အနေအထားမှာရှိပါတယ
်မလ16ရက်နေ့တုန်းကလည်းကလတန်ခေကူသရအတွက်အသုံးပြုဖို့ရန်ကုန်ကနေသင်းပေါ်နဲ့တည်ဆောင်လာခဲ့တဲ့သရတန်ပေါင်တန်ချုံ300လီပါကိုအေအေဖွဲ့ကနေမီးချုပ်ဖြည့်ဆည်းခဲ့တဲ့အတွက်စောင့်လို့ရေးလုပ်ငန်းကျကျနေတယ်လို့သူကဆိုပါတယ်ဒီခိုင်လက်နက်ကိုင်ဖွဲ့အီယူအနေနဲ့ကကလတာမြစ်ဘက်ဆုံဖူးပြူးရေးစီမံကိန်းနဲ့ပတ်သက်ပြီးအဖွဲ့အနေနဲ့အချက်ညင်တာမရှိဘူးလို့အေအူကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
အဲ့ဒီကိစ္စဖြစ်တဲ့ဥစ္စာကိုသူတို့ထိုးသိရှင်လို့ဖြစ်တဲ့ဥစ္စာကိုကလဒန် project ကိုအဆောင်ပြတယ်ကျွန်တော်တို့ကအဲ့ဒီကလဒန်စီမံကိန်းကိုဆောင်ရွက်တာတော့ဘာမှမရှိဘူးကျွန်တော်တို့အင်ဂျင်ကပဲအသာစီးလုံးနေတယ်ဆိုပြီးတော့မှအိန္ဒိယဘက်ကတင်မှပေးတဲ့ဥစ္စာတွေလို့ရှိတယ်ဆိုတော့ဒီစီမံကိန်းကပြည်သူလူထုတွေအတွက်အကျိုးရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဘာမှဆန့်ကျင်ကြအကြောင်းမရှိဘူး
ချင်းပြည်နယ်ပလဝမြို့နယ်တွင်ပြည်ကြက်ဘက်ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲကြောင့်ချင်းပြည်နယ်ပလဝမြို့နယ်တွင်စစ်ဆန်ဥယျာဉ်3000ခန့်တိုးပွားနေပြီးစားတောက်ရွေးမှာစံကူအကန့်အသတ်နဲ့တာဝယ်ခွေးပြုနေတဲ့အတွက်အခက်တွေ့နေတယ်လို့ချင်းလူခွေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွင်မှာရခိုင်ပြည်နယ်တွင်မှာလည်းတိုက်ပွဲတွေညင်တက်နေတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်ဘူတီတောင်ရသိတောင်ပုံလကျွန်းမြောက်ဦးနင်းပြားကြောက်တော်မြို့နယ်တွေကဒေသခံ 9,500 ကျော်ဟာနေရွှတ်ခွာတင်းချောင်နေကြရတယ်လို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များစီရင်ကလည်းဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ